မင်္ဂလာပါခင်ဗျာဒီဘက်မှာကဘာမှာဩဇာအရှိဆုံးမူဝါဒရေးရမဂ္ဂဇင်းကြီးနှစ်ဆောင်ကမြမအရေးရေးသားတုံ့တက်ထားတာတွေကိုတဆင့်ပြန်ပြီးတင်ပြကြပါမယ်ပထမဆုံးအမေရိကန်ပြည်ထောင်စုထုတ် The Diplomat Magazine မှာဇန်နဝါရီလ5ရက်နေ့ကဖော်ပြခဲ့တဲ့ကောင်းသောပုံကန့်ခြင်းလားအချိန်ကြိုက်ဆောင်ရွက်နိုင်ခြင်းလားလို့ခေါင်းစဉ်တက်ထားတဲ့မြမနိုင်ငံကကိုကန် MNDA တပ်ဖွဲ့နဲ့2029စစ်စင်ရေးကြောင်းတုံ့တက်ချက်ဆောင်မကိုတင်ပြလိုပါတယ်ဂျာမနီနိုင်ငံFrankfurt ငြိမ်းချမ်း Institute ရဲ့ Paraguay သုတေသီယူလောင်ရှန်ရေးသားထားတဲ့ဒီဆောင်မမှာအချိန်ခါဟာသူရဲကောင်းတွေကိုဖန်နှီးပေးတယ်ဆိုတဲ့တရုတ်စကားပုံရှိပါတယ်။ဒီစကားပုံဟာလက်ရှိမြန်မာနိုင်ငံအရှေ့မြောက်ပိုင်းကကိုကန် MNDA တပ်ဖွဲ့ရဲ့အခြေအနေကိုညွှန်ပြနေပါတယ်လို့ရေးသားထားပါတယ်။ကိုကန် MNDA တပ်ဖွဲ့ဟာပို့ပြီးအင်အားတောင့်တင်းတဲ့ UWSA ဝါတပ်ဖွဲ့နဲ့ KNU တပ်ဖွဲ့တွေလောက်နိုင်ငံတကာရဲ့အာဏာစိုက်မှုကိုမခံရတဲ့အပြင်အတိတ်ကဘိန်းဆိုင်ပြိုးရေးနဲ့မူရစေးထုတ်လုပ်ရေးလုပ်ငန်းတွေနဲ့ဝင်ငွေရှာခဲ့တဲ့နာမည်ပြက်လည်းရှိခဲ့တာပါ။ဒါပေမဲ့လည်းအခုတစ်ပတ်မှာတော့စစ်ကောင်စီတပ်တွေအလုံးရင်းနဲ့လက်နက်ချပြီးလောက်ကင်မျိုးကိုသိမ်းယူနိုင်ခဲ့တဲ့တိုက်ပွဲဟာ2021ခုနှစ်နောက်ပိုင်းမြန်မာစစ်တပ်အတွက်အထိအနာဆုံးကြရှုံးမှုဖြစ်စေခဲ့တဲ့နောက်မှာတော့ MNDA ဟာ2029စစ်စင်ရင်နဲ့အာနာရှင်ဆန့်ကျင်တော်လှန်ရေးတိုက်ပွဲရဲ့ရှေ့ဆောင်တပ်ဖွဲ့အဖြစ်ချီးကျူးဂုဏ်ပြုခံလာရပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီပြုတ်ကွဲပြီးနောက်ပိုင်းတည်ထောင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ MNDAA ကိုကန်တပ်ဖွဲ့ဟာမူရစေဝါထုတ်လုပ်ရောင်းဝယ်ရေးလုပ်ငန်းတွေနဲ့ဝင်ငွေရှာတဲ့နာမည်ဆိုးထွက်ခဲ့ပြီးအဖွဲ့တည်ထောင်သူဦးဖုံကြားရှင်ကိုအမေရိကန်အစိုးရကမူရစေကုံတဲ့ဖြစ်နာမည်ပြက်စီရင်သွင်းထားတာဖြစ်ပါတယ်။ဒါအပြင် MNDA ဟာတရုတ်နိုင်ငံဘက်ကလက်နက်စားနပ်ရိက္ခာနဲ့စေဝါပစ္စည်းအထောက်ပံ့နေလက်ခံရရှိနေပြီးတရုတ်အစိုးရကမြန်မာနိုင်ငံရဲ့ပြည်တွင်းရေးမှာစိတ်တိုင်းကျခြေလှယ်နိုင်မှုလက်သက်မွေးထားတဲ့ Proxy တပ်ဖွဲ့ဖြစ်နေလဲရှုမြင်ကြပါတယ်။အခုလောက်ကင်မျိုးသိန်းတပ်ဖွဲ့ဟာလည်း2009ခုနှစ်ကလက်လွတ်ဆုံးရှုံးခဲ့ရတဲ့ကိုကန့်နယ်မြေတွေကိုပြန်လည်ရယူဖို့ကအဓိကရည်မှန်းချက်အဖြစ်ရှုမြင်သုံးသပ်မှုတွေရှိနေပါတယ်။အခုချိန်မှာတော့အမျိုးသားညီညွတ်ရေးဆိုရာ NUG ဝင်ကြီးတွေတာဝန်ရှိသူတွေနဲ့ NUG ကိုထောက်ခံတဲ့လေလာသုံးသပ်သူတွေကကိုကန့်အဖွဲ့ရဲ့အောင်မြင်မှုကိုချီးကျူးဂုဏ်ပြုနေကြပြီးစစ်အာဏာရှင်ဆန့်ကျင်ရေးတိုက်ခိုက်မှုတွေကိုအားသင့်လောင်းပေးမဲ့တိုက်ခိုက်ရေးအဖွဲ့ဖြစ်နေလဲရှုမြင်နေကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်အဖွဲ့တွေကလည်း MNDA ကိုတရုတ်နိုင်ငံကြိုးစွဲရာကတဲ့ Proxy လက်နက်ကိုင်အဖွဲ့ဖြစ်မမြင်ကြတော့ဘဲ MNDA အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာတွေ့ရပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒါပေမဲ့လည်း MNDA အဖွဲ့ဟာရှေ့ဆက်ပြီးဘာလုပ်မလဲဆိုတာနဲ့ပတ်သက်လို့စောင့်ကြည့်ဖို့တော့လိုပါသေးတယ်။ဒီနေရာမှာမေးစရာရှိလာတာကလောက်ကင်မျိုးကိုတင်ပိုက်လိုက်နိုင်တဲ့ MNDA ဟာမြန်မာနိုင်ငံကလက်နက်ကင်အဖွဲ့တွေအားလုံးအားကြကြရတဲ့ UWSA ဝါတပ်ဖွဲ့ကိုအတူယူပြီးလက်ရှိသိမ်းပိုက်ထားတဲ့စွန်းမိုးနယ်မြေတွေမှာပဲစတဲ့ချပြီးအုပ်ချုပ်ရေးထူထောင်မလားဒါမှမဟုတ် NUG နဲ့အတူလက်တွဲပြီးပုံမိုကြီးမားတဲ့စစ်အာဏာရှင်ဆန့်ကျင်တော်လှန်ရေးနဲ့ Federal Democracy ရရှိရေးတိုက်ပွဲကိုဆက်တိုက်မလားဆိုတာပဲဖြစ်ပါတယ် MNDA ကိုကန့်တပ်ဖွဲ့ရဲ့ဆုံးဖြတ်ချက်ဟာအခုရနေတဲ့ကောင်းသောတပုံအဖွဲ့Good Rebel ဆိုတဲ့ပုံရိပ်ကိုဘလောက်ကြာကြာခံမလဲဆိုတာအဆုံးပြတ်ပေးပါလိမ့်မယ်လို့ဆောင်းမရှင်ယူလောင်ရှန်ကသုံးသပ်ရေးသားထားပါတယ်။အခုဆက်လက်ပြီးဇန်နဝါရီလ2ရက်နေ့က Foreign Policy Magazine မှာဖော်ပြခဲ့တဲ့သတင်းဆောင်မကိုပြောပြလိုပါတယ်။အခု2024နှစ်အတွက်အတွင်းမှာနိုင်ငံတကာစီးရေးပြဿနာဖြစ်အရှိန်မြင့်တက်လာနိုင်တဲ့ခြိမ်းခြောက်မှု၈ခုကိုဖော်ပြခဲ့ရမှာမြန်မာနိုင်ငံပြည်တွင်းစစ်ရဲစစ်ရေးပြပခါတက်ခိုက်မှုတွေဟာအိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုရှန်ထွက်ရောက်ရှိလာပြီးဒေသတွင်းပြဿနာဖြစ်ကြီးထွားလာမယ့်အလားအလာကိုချိန်ချောက်မှုတစ်ခုအနေနဲ့ဖော်ပြထားတာကိုတင်ပြလိုပါတယ်။နိုင်ငံတကာအရေးလေးလာသုံးသပ်သူအများစုကမြန်မာနိုင်ငံပြဿနာကိုဒီမိုကရေစီပြန်ရဖို့ကြိုးပမ်းအားထုတ်နေတဲ့ပြည်တွင်းစစ်တိုက်ပွဲဖြစ်ရှုမြင်ကြပါမယ်။မြန်မာနိုင်ငံကစိန်ခေါ်မှုတွေဟာမြန်မာနိုင်ငံတွင်းမှာလည်းမကဘဲအိန္ဒိယနိုင်ငံတွေစီကိုပါတက်ရောက်မှုရှိနေပြီးအာရှအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုပါထိခိုက်မှုရှိလာနေတယ်လို့ Foreign Policy Magazine ကသုံးသပ်ပါတယ်။ကုလသမဂ္ဂရဲ့စီးရင်ရစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒုက္ခသည်2သန်းကျော်ရှိတဲ့အပြင်2029စစ်စင်ရေးနောက်ပိုင်းမြန်မာနိုင်ငံမှာဒုက္ခသည်5သန်းကျော်ထပ်တိုးလာတယ်လို့ဆိုပါတယ်။ဒီမြန်မာနိုင်ငံကစစ်ပီးဒုက္ခသည်တွေဟာတရုတ်နဲ့အိန္ဒိယနိုင်ငံနယ်စပ်တစ်လျှောက်မှာလာရောက်ခိုလုံနေကြပြီးတရားမဝင်နယ်စပ်ဖြတ်ကျော်ထွက်ပြေးလာတာတွေလည်းရှိနေပါသေးတယ်။အိန္ဒိယမြန်မာနယ်စပ်ကမနစ်ပူပြည်နယ်မှာဆိုရင်လည်းမြန်မာနိုင်ငံကစစ်ပီးဒုက္ခသည်တွေဝင်ရောက်လာတာကိုထိမ့်သိမ့်မှုကြိုးပမ်းနေတဲ့အချိန်မှာလူမျိုးရေးပြည်ပခါတွေကြုံခဲ့ရပါတယ်။တရုတ်နိုင်ငံကတော့နယ်စပ်တစ်လျှောက်လုံခြုံရေးနဲ့စစ်ပီးဒုက္ခသည်ပြဿနာတွေပြင်ရာဇဝတ်ကိုင်းနေမြန်မာနိုင်ငံဘက်မှာအခြေစိုက်ပြီးတရုတ်နိုင်ငံသားတွေကိုအင်တာနက်ကနေငွေလိမ်လုပ်ငန်းတွေလုပ်နေတာပေါ်စိုးရိမ်ပူပန်နေပါတယ်။အခြေအနေကိုပိုပြီးရှုပ်ထွေးစေတာကတရုတ်အစိုးရဟာမြန်မာနိုင်ငံဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်လွှမ်းမိုးမှုရှိနေတာကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံဘက်မှာတရုတ်နိုင်ငံကိုမြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့တွေကိုအားပေးကူညီတာတွေမလုပ်ဖို့ဆန္ဒပြတောင်းဆိုမှုတွေရှိနေပါတယ်။ စစ်ကောင်စီတာဝန်ရှိသူတွေကတော့တရုတ်နိုင်ငံကိုဝေဖန်တာမရှိသေးပါဘူး။2029စစ်စင်ရေးစတင်ပြီးနောက်ပိုင်းတရုတ်နိုင်ငံဟာမြန်မာစစ်တပ်နဲ့ရေတပ်ချင်းစစ်ရေးလေ့ကျင့်မှုတွေလုပ်ပြခဲ့ပြီးမြောက်ပိုင်းအဖွဲ့တွေနဲ့လည်းအပြည့်အဝဖို့ဂျားဝင်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံကစစ်ရေးပြည်ပခါတွေမှာတိုက်ခိုက်နေတဲ့နှစ်ဖက်စလုံးကိုအားပေးအမြောက်ပြုနေပြီးသူတို့လိုချင်တဲ့ရလတ်ထွက်လာအောင်ကြိုးပမ်းနေတာဖြစ်ပါတယ်။အခုချိန်မှာမြန်မာစစ်ကောင်စီကိုအနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့ထားပြီးမြဲရုရှားနိုင်ငံစီကနေစစ်လက်နက်ပစ္စည်းတွေဝယ်ယူလို့ရနေစေပါတယ်။အိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေဟာလည်းမြန်မာနိုင်ငံရဲ့စီးရေးပြည်ပခါမှာသူတို့ရဲ့စီးပွားရေးနဲ့မဟာဗျူဟာအကျိုးစီးပွားတွေကိုကာကွယ်ဖို့ဤမျိုးမျိုးနဲ့ဆက်လုပ်ကြမှာဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်ထောင်စုဟာအခုနှစ်အတွင်းမှာစစ်ရေးနဲ့လူသားချင်းစာနာမှုအကျပ်တဲဖြစ်ကြီးထွားလာဖို့ရှိနေပါတယ်လို့ Foreign Policy Magazine ကသုံးသပ်ဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။